This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆီယနာရှင်ပြီးတော့နေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်မင်္ဂလာနံနက်ခင်းပါရှင်ဒီကနေ့ဆွန်လ2ရက်နေ့ Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့စီရီသတင်းကောက်နှုတ်ချက်ကိုတော့ရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောရာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့ PNLA စစ်တုံးမှန်တွေကိုစစ်ကောင်စီနဲ့ PNO ကပြစ်တက်ခဲ့တဲ့ရုတ်တန့်တပ်တွေရရှိထားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်တီဆုံချေးရွာနီမှာစစ်ကောင်စီနဲ့ PNO ပြည်သူစစ်တို့ကဖမ်းဆီးသွားခဲ့တဲ့ PNLA ရဲဘော်5ဦးအနက်4ဦးကိုပြစ်တက်ခဲ့တဲ့ရုတ်တန့်ကိုရရှိထားတယ်လို့ PNLA ထံကသိရပါတယ်ဆိုပါရုတ်တန့်မတန်းကိုတော်လိုင်းအင်အားစုတွေကဖမ်းဆီးရမိထားတဲ့စစ်ကောင်စီစစ်တုံးမှန်တပ်သားတို့ရဲ့ဖုန်းလဲကနေတွေ့ရှိခဲ့တာဖြစ်ပြီးအဲ့ဒီစစ်တုံးမှန်ကလည်းထွက်ဆိုထားတယ်လို့ဆိုပါတယ်ဖမ်းမိထားတဲ့ PNLA စစ်တုံးမှန်4ဦးကိုနောက်ကနေစစ်ကောင်စီတပ်သားတို့ကပြစ်တက်နေတာကိုဗီဒီယိုမှတ်တမ်းထဲမှာတွေ့ရပြီးဖမ်းဆီးရမိထားတဲ့စစ်ကောင်စီတပ်သားတွေရဲ့ထွက်ဆိုချက်အရ PNO ပြည်သူစစ်များကလည်းပြစ်ခတ်ရမှာပါဝင်ခဲ့တယ်လို့သိရပါတယ်ဗီဒီယိုထဲမှာပါဝင်တဲ့ပြစ်သက်ခံရတဲ့ရဲဘော်၄ဦးဟာ PNLA ကဒုဗိုလ်ခွန်ချက်တက်စိတ်မှုခွန်မွေးဒုတက်စိတ်မှုခွန်ထွန်းခွင့်နဲ့ရဲဘော်ခွန်ဦးလို့ဖြစ်ကြပါတယ်ဆိုပါဖြစ်စဉ်ဟာပြီးခဲ့တဲ့2024ခုနှစ်ဇန်နဝါရီလ12ရက်နေ့ကဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီ PNLA ပူးပေါင်းစစ်ကြောင်းနဲ့ PNLA တို့ကြားတိုက်ပွဲပြင်းထန်ခဲ့ရာစစ်ကောင်စီဘက်ကစစ်ကြောင်းမှုအပါဝင်20ကျော်သေဆုံးခဲ့ပါတယ် PNLA ဘက်ကလည်းရဲဘော်တဦးကြာဆုံးက5ဦးဖမ်းဆီးခံခဲ့ရပြီးဇန်နဝါရီလ13ရက်နေ့မနက်8နာရီထိအသက်ရှင်နေသေးပေမဲ့ညပိုင်းမှာတော့သေဆုံးနေတဲ့ရဲဘော်5ဦးရဲ့ရုပ်လောင်းကို PNLA ဘက်ကထုတ်ပြန်လာခဲ့တာဖြစ်ပါတယ်ခင်ဗျာကုဒကလာရှုမြို့နယ်မှာ SSPP နဲ့ MNDA တိုက်ပွဲဖြစ်ပွားခဲ့ပြီးထိခိုက်သေဆုံးမှုရှိခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်ဟန်နာကျေးရွာအုပ်စုနန်းလုံကျေးရွာနီးဟာ SSPP နဲ့ MNDA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့သိရပါတယ်။ဇွန်လ10ရက်နေ့နေ့လယ်2နာရီခွဲဝန်းကျင်မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးနယ်မြေအငင်းပွားမှုကိစ္စဆွေးနွေးတာမအောင်မြင်ပဲတိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲတွင်ကိုကန်တက် MNDA မှတပ်သား8ဦးကြာဆုံးခဲ့ကာဒဏ်ရာရခဲ့သူတွေရှိတယ်လို့ SSPP SSA ကထုတ်ပြန်ထားပါတယ်။ SSPP SSA တပ်ဖွဲ့တွေစစ်ကြောင်းထွက်နေချိန်MNDJP MNDAA ရဲ့တပ်မ611လက်အောက်ခံတပ်ဖွဲ့တွေကခြုံခိုးဝင်ရောက်တိုက်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးညနေပိုင်းမှာလည်းကိုကန်တပ်တွေကထပ်ပြီးထိုးစစ်ဆင်ခဲ့တာကြောင့်တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့ဆိုပါတယ်ညနေ9နာရီကမှတိုက်ပွဲတွေငြိမ်သက်သွားပေမဲ့နှစ်ဖက်တပ်ဖွဲ့တွေကအင်အားထပ်ဖြစ်နေရတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေရတယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားချိန်မှာနားလိုင်ဟန်နာဟိန်းလွန့်နဲ့ကောင်းကော်ကြီးဟာတို့ကဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်ခင်ဗျာဆလဘီတင်ဆက်ပေးမှာကတော့ပခုတ်ကူမြို့ပေါ်ရှိခိုင်မီသက်ရုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေအားအနီးကပ်ပစ်ခတ်တိုက်ခိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။2025ခုနှစ်ဇွန်လ10ရက်နေ့မနက်စောပိုင်း3နာရီမိနစ်30ဝန်းကျင်မှာမကွေးတိုင်းပခုတ်ကူမြို့ပေါ်ရှိခိုင်မီသက်ရုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားများအားအနီးကပ်တွားရောက်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း PKU NPDF မှသတင်းထုတ်ပြန်ပါတယ်တိုက်ပွဲကြာချိန်နိုင်ဝက်ကျော်ကြာမြင့်ခဲ့ပြီးစစ်ကောင်စီဘက်မှ5ဦးသေဆုံးက5ဦးထဏ်ရရှိခဲ့ကြောင်းကနဦးသိရပါတယ်ပခုတ်ကူမြို့ပေါ်ရှိတပ်မတရားတင်တဲ့လက်အောက်ခံတပ်စခန်းများမှစစ်ကူတွေလာရောက်တဲ့အတွက်ကြောင့်တော်လိုင်းရဲဘော်တွေပြန်လည်ဆုတ်ခွာခဲ့ရပြီးအဲ့ဒီတိုက်ခတ်မှုကိုပခုတ်ကူပကဖတိုင်ရင်1ရွှေညာမြေ PDF နယ်စည်းမချပြည်သူကာကွယ်ရေးတပ်ဖွဲ့မြန်ရင်ပကဖတိုင်ရင်3တပ်ခွဲလီနဲ့ပူးပေါင်းဖော်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ ဆက်လက်ပြီးတမ33ချင်းမြတ်တမဌာနချုပ်အားတိုက်ခတ်မှုတွင်စစ်ကောင်စီတပ်သား6ဦးနဲ့တပ်တွင်းအချုပ်သား2ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စစ်ကောင်စီအမှတ်33ချင်းမြတ်တမဌာနချုပ်အားရှော့တိုက်တုံးများနဲ့ပြစ်ခတ်တိုက်ခတ်မှုတွင်စစ်ကောင်စီတပ်သား6ဦးနဲ့တပ်တွင်းအချုပ်သား2ဦးသေဆုံးခဲ့တယ်လို့ BWM အဖွဲ့ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့မေလ30ရက်နေ့မှာတမ33ဌာနချုပ်ကို Brave Warrior မြန်မာအဖွဲ့နဲ့ Shero Sagai Normal Detectorship NMD စကိုင်းမျိုးပြပျောက်ကြား Infinity တို့ကရှော့တိုက်တုံးသုံးလုံးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တာပါ။တိုက်ခတ်မှုတွင်စစ်ကောင်စီတပ်သား6ဦးသေဆုံးသွားခဲ့တယ်လို့တပ်တွင်းအချုပ်သား2ဦးလည်းသေဆုံးသွားခဲ့တယ်လို့ဆိုပါတယ်။ဒါပြင်မော်တော်ယာဉ်မှူးနဲ့စစ်သည်3ဦးထံပြင်းထန်ရရှိခဲ့ပြီးလိုင်းငန်းတွေကိုထိမှန်ခဲ့ရမှာရဲမေ3ဦးထံရခဲ့တယ်လို့သိရပါတယ်။ဗဟိုကင်းလိုင်းငန်းတခန်းနဲ့တပ်သုံးမော်တော်ယာဉ်နှစ်စီးလည်းရှော့တိုက်တုံးထိမှန်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။တမ33ကိုလာရောက်မယ်လို့သတင်းကြားခဲ့တဲ့စစ်ကောင်စီခေါင်းဆောင်ပိုင်းကရောင်းမရောင်းနဲ့ထိခိုက်မှုရှိမရှိကိုတော့စုံစမ်းလို့မရသေးဘူးလို့သိရပါပါတယ်ခင်ဗျာ။အခုတခါတပိတ်ချင်းမြို့နယ်၄မိုင်ကန်သာစာတင်ကျောင်းကိုအကြံပတ်စစ်ကောင်စီမှလေရင်နဲ့ပုံကျဲတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။2025ခုနှစ်ဇွန်လ1ရက်နေ့မနက်9:40ချိန်မှာတပိတ်ချင်းမြို့နယ်၄မိုင်ကန်သာစာတင်ကျောင်းကိုအကြံပတ်စစ်ကောင်စီမှ Jet Fighter တစ်စီးနဲ့ပေါင900ဘုံးသီးတစ်လုံးကျဲချတိုက်ခိုက်သွားခဲ့ကြောင်းပြည်ဦးလွေခဲပကပ်ဖမှသတင်းထုတ်ပြန်ပါလေ။အဲဒီ၄ချောင်းတိုက်ခိုက်မှုကြောင့်ကျောင်းဆောင်2ဆောင်ထိခိုက်ပျက်စီးပြီးပြည်သူအထိခိုက်မရှိဘူးလို့သိရပါပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စီရီသတင်းကတော့ရန်ကုန်တရင်9139ဖွဲ့စည်းခြင်းနှစ်နှစ်ပြည့်ထိမှတ်ကိုဂုဏ်ပြုမှတ်တမ်းတင်တဲ့သတင်းပဲဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနရောင်တိုင်းစစ်ဌာနအောက်မှပထမဆုံးတရင်အဖြစ်ဖွဲ့စည်းခဲ့တဲ့တရင်9139ဖွဲ့စည်းခြင်းနှစ်နှစ်ပြည့်ထိမ့်မှတ်ကိုရောင်တိုင်းစစ်ဌာနကဂုဏ်ပြုမှတ်တမ်းတင်ထုတ်ပြန်ထားပါတယ်။တရင်ကို KNU တပ်မ6နေမြမှာ2023ခုနှစ်ဇွန်လ1ရက်နေ့ကစတင်ဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီးရခိုင်ကမြို့ပြပျောက်ကြား UG အဖြစ်လှုပ်ရှားခဲ့ရမှတရင်အဖြစ်စစ်ကောင်စီကိုစစ်နည်းဗျူဟာကြကြချေမုန်းနိုင်ဖို့ရည်ရွယ်ပြီးဖွဲ့စည်းခဲ့တာလို့ဆိုပါတယ်။တရင်9139ကိုစတင်ဖွဲ့စည်းပြီးချိန်ကစပြီးကွန်ကရစ်တိုက်ပွဲတောင်ချောင်းရင်တပ်ပွဲများမှာစတင်ပူပေါင်းပါဝင်ခဲ့ကရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စပ်မှာလည်းအားဖြည့်ပါဝင်ခဲ့ပြီးဘာဘုံခရိုင်ရွှေချင်းခမရ998စကန်းသိန်းတပ်ပွဲများမှာလည်းရွရွချွန်ချွန်တိုက်ပွဲဝင်ခဲ့တယ်လို့သိရပါတယ်။ဆင်အာနာရှင်တော်လိုင်းရင်အတွင်းမှာတရင်9139မှာရဲဘော်တို့ဟာတော်လိုင်းရင်တစ္ဆာအပြည့်နဲ့အသက်ခံတာကိုလည်းအင်္ကာများဆွန့်လွတ်ပေးဆက်ခဲ့ရတာတွေလည်းရှိခဲ့ကြပြီးဆင်အာနာရှင်စနစ်လုံးဝကြာဆုံးတဲ့အထိကိုကျိုးမငဲ့ရဲဝံစွာတိုက်ပွဲဝင်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောင်းလုံးချက်တွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Castle တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG ကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့မင်းယူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်1စစ်စင်ရေးနယ်မြေ၌စစ်မြေပြင်စီမံခန့်ခွဲမှုနှင့်ခေါင်းဆောင်မှုတင်နန်းဆင်းပွဲကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော် PDF အမှတ်1စစ်စင်ရေးနယ်မြေ၏စစ်မြေပြင်စီမံခန့်ခွဲမှုနှင့်ခေါင်းဆောင်မှုတင်နန်းဆင်းပွဲအခမ်းအနားကျင်းပခဲ့ကြောင်းမြို့သားညညွေးအစိုးရကာကွယ်ရေးဝန်ကြီးဌာနကဇွန်လ1ရက်နေ့တွင်သတင်းထုတ်ပြန်ထားပါသည်တင်နန်းဆင်းပွဲသို့မြို့သားညညွေးအစိုးရပြည်ထရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်အမှတ်1စစ်စင်ရေးနယ်မြေစစ်စင်ရေးမှူးရဲဘော်တင်ဦးအပါအဝင်စစ်ဘက်ဆိုင်ရာတာဝန်ရှိသူအချို့နှင့်တင်နန်းသား80ခန့်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်အချင်းချင်းသွေးကွဲစေမည့်နောက်ဆုံးစီးကိုကျော်ဖြတ်နိုင်ပါကစစ်အာဏာရှင်ကိုအနိုင်ရပြီဟုစစ်စင်ရေးမှူးရဲဘော်တင်ဦးဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းပတ်တော်သားများအချင်းချင်းသွေးကွဲစေမည့်နောက်ဆုံးစီးကိုကျော်ဖြတ်နိုင်ပါကစစ်အာဏာရှင်ကိုအနိုင်ရမည်ဟုပြည်သူ့ကာကွယ်တပ်မတော်အမှတ်1စစ်စင်ရေးနယ်မြေစစ်စင်ရေးမှူးရဲဘော်တင်ဦးကပြောဆိုလိုက်ပါတယ်။အာဏာရှင်အဆက်ဆက်ကျင့်သုံးအောင်မြင်ခဲ့တဲ့သွေးအေးစေတဲ့စီးသွေးကြောင်စေတဲ့စီးနဲ့သွေးကွဲစေတဲ့စီး၃စီးကိုကျော်လွှားနိုင်ဖို့လိုတယ်လို့၎င်းကဆိုပါတယ်။စစ်ကောင်စီကပြည်သူတွေသွေးအေးသွားအောင်အမျိုးမျိုးအချိန်ဆွဲကောလာဟာလမျောလင့်ချက်အမားတွေပေးခဲ့တယ်လို့ပြည်သူတွေသွေးကြောင်သွားအောင်ကြောက်သွားအောင်စစ်ကြောရေးစခန်းများစစ်မြေပြင်များမှာရရက်ဆက်ဆက်လှုပ်ဆောင်ပြခဲ့တယ်လို့ဆိုပါတယ်ပြည်သူတွေကြောက်သွားအောင်တော်လိုင်းသမားတွေကြောက်သွားအောင်ရရက်ဆက်ဆက်လှုပ်ပြခဲ့တယ်ဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေနဲ့တော်လိုင်းသမားတွေအားလုံးကရော အဲ့ဒီသွေးမကြောင်ပဲနဲ့အဲ့ဒီဟာတွေကနာကျင်မှုတွေခွန်အားတွေဖြစ်ပြီးတော့ရှေ့ဆက်တိုးခဲ့တယ်ဒီစီးကိုလည်းကျွန်တော်တို့ကြုံနိုင်ခဲ့ပြီလို့ရဲဘော်တင်ဦးကပြောပါတယ်နောက်ဆုံးကြံတဲ့စီးဟာသွေးကွဲစေတဲ့စီးဖြစ်ပြီးတော်လိုင်းသမိုင်းကြောင်တလျှောက်မှာအာနာရှင်အစဉ်အဆက်ကျင့်သုံးအောင်မြင်ခဲ့တာကိုတွေ့ရတယ်လို့၎င်းကဆိုပါတယ်ကျွန်တော်တို့ညီညွတ်ကြဖို့လိုတယ်ကျွန်တော်တို့ရဲဘော်တွေဘာတွေမှားခြင်းလဲဆိုကျွန်တော်တို့ညီညွတ်ကြဖို့လိုတယ်ကျွန်တော်တို့အချင်းချင်းအဖွဲ့အစည်းအချင်းချင်းတွန်လိုင်းသမားအချင်းချင်းညီညွတ်ကြဖို့လိုတယ်ဗန်းနိုင်ကိုအတူတူရောက်အောင်သွားကြမယ်ကျွန်တော်ရဲဘော်တွေအဲ့ဒါလေးပြောချင်ပါတယ်လို့အမှတ်နဲ့စစ်စင်ရေးနယ်မြေစစ်စင်ရေးမှုကပြောပါတယ်လက်ရှိမှာအကြမ်းဖက်စစ်ကောင်စီဟာနိုင်ငံတော်မှာစစ်ရေးအရာရှုံးနိမ့်မှုများစွာကိုရင်ဆိုင်နေရတဲ့အခြေအနေဖြစ်နေတာကြောင့်သွေးမကွဲပဲကြော်ဖြတ်နိုင်ရင်တွန်လိုင်းအောင်မြင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာဆလဘီမြန်မာစစ်တပ်ဤလက်နက်ဆက်ရုံများအားဥဆောင်သူများဤအမည်များနှင့်ရာဇဝတ်မှုများကိုထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာစစ်တပ်ဤကာကွယ်ပစ္စည်းထုတ်လုပ်ရေးဆက်ရုံများကပ္ပစကိုဗိုလ်မှူးကြီးအဆင့်ရှိစစ်အင်ဂျင်နီယာအရာရှိများကဆက်ရုံမှုများအဖြစ်ဥဆောင်လျက်ရှိပြီး၎င်းတို့သည်ရန်ကုန်စစ်မှုတပ်ကတို့နှင့်တပ်မတော်နည်းပညာတပ်ကတို့ DSDA မှအပွဲရရှိထားသူများဖြစ်ကြက၎င်းတို့သည်စစ်အာဏာသိမ်းမှုနှင့်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအပါအဝင်ရပ်သားပြည်သူများအပေါ်ရက်ဆက်ကြမ်းကြုတ်သောရာဇဝတ်မှုများတွင်စစ်လက်နက်ထုတ်လုပ်ပေးသူများအဖြစ်ပါဝင်ပတ်သက်နေကြောင်းတမာ Institute မှဖော်ထုတ်ထားပါသည်။ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးအရာရှိချုပ်ယုံကာကာထုတ်၏ထိပ်ပိုင်းခေါင်းဆောင်များဖြစ်သည့်ဒုတိယဗိုလ်ချုပ်ကြီးကံမြင့်တန်းကြီး1826ဗိုလ်ချုပ်ကိုကိုလွင်ဗိုလ်ချုပ်မျိုးအောင်တို့သည်ကပ္ပစဆက်ယုံများ၏လုပ်ငန်းများကိုဥဆောင်လျက်ရှိတယ်လို့သိရပါတယ်။ထို့အပြင်ကပ္ပစဆက်ယုံ25ယုံမှဆက်ယုံမှုများဖြစ်ကြသည့်ဗိုလ်မှူးကြီးဇော်မျိုးမင်းဗိုလ်မှူးကြီးလှသိန်းဗိုလ်မှူးကြီးမောင်ဆိုးဒုတိယဗိုလ်မှူးကြီးဇော်မင်းထွန်းဗိုလ်မှူးချုပ်ထွေးလဗိုလ်မှူးကြီးတိုးလွင်ဗိုလ်မှူးကြီးထွန်းထွန်းဆိုးဗိုလ်မှူးကြီးမင်းဆိုးဗိုလ်မှူးကြီးတင်မောင်ချိုဗိုလ်မှူးကြီးရွှေမြဗိုလ်မှူးကြီးမင်းမင်းဇော်ဗိုလ်မှူးကြီးနိုင်အောင်ဗိုလ်မှူးကြီးထွန်းထွန်းအေးဗိုလ်မှူးကြီးရဲစော်ထွေးဗိုလ်မှူးကြီးဝင်းမြင့်မောင်ဗိုလ်မှူးကြီးဇော်ထွန်းဦးဗိုလ်မှူးကြီးသိန်းလွင်ဗိုလ်မှူးကြီးဇော်မျိုးနိုင်ဒုတိယဗိုလ်မှူးကြီးအောင်ထွေးဗိုလ်မှူးကြီးသက်ဝင်းအောင်ဗိုလ်မှူးကြီးညီညီလက်ဒုတိယဗိုလ်မှူးမြတ်သူဗိုလ်မှူးကြီးတိုးလွင်ဗိုလ်မှူးကြီးအောင်ကိုကိုနှင့်ဗိုလ်မှူးကြီးရန်အေးတို့သည်စစ်လက်နက်ထုတ်လုပ်ရေးတွင်အဓိကအခန်းကဏ္ဍမှပါဝင်နေကြတယ်လို့ဖော်ပြထားပါတယ်။ထို့အပြင်ကပ္ပစဆက်ယုံများသည်ဆေးအုပ်စု၏အကြမ်းဖက်ဖိနှိပ်ရေးရန်နရများတွင်အဓိကအခန်းကဏ္ဍမှပါဝင်နေပြီး2021ခုနှစ်စစ်အာဏာသိမ်းမှုနောက်ပိုင်းကပ္ပစစစ်သားများသည်ရှေ့တန်းစစ်စင်ရေး၊နယ်မြေရှင်းလင်းရေးနှင့်လုံခြုံရေးလုပ်ငန်းများတွင်ပါဝင်လာခဲ့ကာ၎င်းတို့သည်ရပ်သားများအားတရားမဲ့ဖမ်းဆီးခြင်းညှဉ်းပန်းနှိပ်စက်ခြင်းတပ်ဖြတ်ခြင်းကြေးရွာများအားမိရှုဖျက်ဆီးခြင်းနှင့်လက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခြင်းစသည့်ရာဇဝတ်မှုများတွင်ပါဝင်ကျူးလွန်နေတယ်လို့သိရပါတယ်။ထို့အပြင်ကပ္ပစဆက်ယုံမှုအချို့သည်တက်နယ်မှုများအဖြစ်လုံခြုံရေးဆိုင်ရာတာဝန်များကိုထမ်းဆောင်နေကြသလိုကပ္ပစအရာရှိများသည်မကွေးတိုင်းအတွင်းခရိုင်နှင့်မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့များတွင်အဓိကအဖွဲ့ဝင်များအဖြစ်ပါဝင်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီတပတ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်25ဦးအလင်းဝင်လာပြီး9ဦးစစ်သုံးမှန်းအဖြစ်ဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ပန်းတိုင်ကကြောက်ယူထားတဲ့မှတ်တမ်းတွေအရမေလာတတိယပတ်အတွင်းမှာလက်နက်ချအလင်းဝင်ဖမ်းဆီးခံခဲ့ရတဲ့စစ်ကောင်စီတပ်သားရဲနဲ့ပြည်သူ့စစ်34ဦးရှိခဲ့တယ်လို့သိရပါတယ်။အလင်းဝင်လာသူတွေဟာရှမ်း၊စကိုင်းတနင်္သာရီနေ့ချင်းပြည်နယ်ကစစ်ကောင်စီတပ်သား24ဦးနဲ့ချင်းပြည်နယ်ကရဲတအုပ်တို့ဖြစ်ကြပြီး၎င်းတို့ထဲက6ဦးဟာစစ်မှုထမ်းတပ်သားတွေဖြစ်တယ်လို့ဆိုပါတယ်။ဖမ်းဆီးခံရတဲ့စစ်သုံးမန်းတွေကတော့ရှမ်းနဲ့ချင်းပြည်နယ်ကစစ်ကောင်စီတပ်သား4ဦးနဲ့တနင်္သာရီကပြည်သူ့စစ်5ဦးတို့ဖြစ်ကြတယ်လို့သိရပါတယ်။2025ခုနှစ်ဇန်နဝါရီလကနေမေလတတိယပတ်အထိအလင်းဝင်လက်နက်ချဖမ်းဆီးခံရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်စုစုပေါင်း1116ဦးထိရှိခဲ့တယ်လို့ပြည်သူ့ပန်းတိုင်ကဖော်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဗန်ကောက်နှင့်ရန်ကုန်မြို့များတွင်မြန်မာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲများပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံဗန်ကောက်မြို့တွင်ကျင်းပပြုလုပ်သည့်လိင်စိတ်ခံယူမှုစုံလင်ကွဲပြားသူများနှင့် Pride အထိမ်းအမှတ်လမ်းလျှောက်ပွဲတွင်မြန်မာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးလှုပ်ရှားသူများကမြန်မာ Gender Has No Pride နှင့်တော်လန်အလန်တွေလွှင့်ကြအာဏာရှင်တွေဖြုတ်ချဟူသောကြွေးကြော်သံများဖြင့်ဆန္ဒထုတ်ဖော်ခဲ့ကြတယ်လို့သိရပါတယ်။ ထို့အပြင်ရန်ကုန်မြို့တွင်လည်း The Last Generation Unit အဖွဲ့မှအကြံဖတ်စစ်ကောင်စီတပ်များ၏လုံခြုံရေးတင်းကြပ်မှုများကြားမှလူစီကားရာယထာဘူတာများနှင့်မှတ်တိုင်များတွင်မိစ္ဆာစစ်တပ်အမြင့်ဖြတ်ဟူသောစာသားများဖြင့်ဆန္ဒပြမှုများပြုလုပ်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို NUG မှဆက်လက်တင်ပြနေပါတယ်အခုတစ်ခါမှာတော့ငိမ့်သစ်ရေးသားထားတဲ့ဇွန်19လို့အမည်ရတဲ့တော်လန်ရေးကြပြာကိုမောင်သိန်းကအခန်းစာရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်နေဝင်ကြီးတယောကိုအမေငေးမောနေလိမ့်မယ်တိန်နေဝင်နေတယ်ဝင်နေတဲ့တိန်တွေမှာပန်းရနံ့တွေဖြာနေမလားတွေးမိတဲ့အခါအမေစံတွေစားမှာပြာမုံနေတပွားပွားကြလာနေပေါ်ဘဝတလျှောက်လုံးပန်းရောင်းလာသူကအဲ့ဒီနေ့ကြမှပန်းရောင်းလို့ထောင်ကြငါတို့မှရည်ရတာလဲမောလာပြီတနကားလူလို့အပန်းခံရဘူးပြီနမ်းမဆန်ပန်းပန်ယုံနဲ့လဲထောင်ထဲရောက်ရပန်းနဲ့မပေါက်ပန်းနဲ့မချောက်ပဲပန်းကိုကြောက်တဲ့လူမိတ်စာတွေတင်တို့ဘဝတွေပန်းလို့မမွေးကြစီနဲ့ဒေါ်အောင်ဆန်းစုကြည်ကျမ်းပါပါစီအော်ခဲ့တဲ့အမေတွေထောင်ထဲမှာတွေ့ရအဲ့ဒီအမေတွေကအမေကိုချစ်တယ်တမူးဟောင်းတွေစစ်သားကောင်းတွေကအမေကိုချစ်တယ်အလုသမားလေသမားចောင်းသားပြည်သူတွေကအမေကိုချစ်တယ်ဆရာကြီးမင်းသူဝန်ဆဥဝင်းတင်ဥတင်မိုးဘာကြီးမိုးတို့အဆုံးထိတက်သည့်ပညာရှင်တွေကအမေကိုချစ်တယ်ကလေးတွေကလည်းအမေကိုချစ်တယ်မုံတိုင်းကြမ်းကြမ်းငရဲကမ်းမှာအမေဟာစမ်းလျှောက်နေမှာမဟုတ်ဘူးလမ်းပြောက်နေမှာမဟုတ်ဘူးအခုမေမေဟာအကျဉ်းသားလားလူသားတိုင်းလားပြန်ပေးဆွဲခံရတာလားအမုန်းဆိုတာကြောက်စိတ်ကလာတယ်လို့အမေဆိုခဲ့ခုတော့မိမိရဲ့ဖေဖေတက်မတော်ကိုကျွန်တော်တို့မုန်းခဲ့ပါပြီ
။ဗီဒီယိုအန်ယူဂျီဝန်နာဆင်နေကြတဲ့မိဘပြည်သူများရှင်အခုတခါနားဆင်ရမှာကတော့တော်လန်ရေးတီဂီတာဖြစ်ပါတယ်။ဒေါက်တာလှဘူးရေးသားထားတဲ့အချင်းဆန်မြန်မာပြည်လို့မည်ရတဲ့တော်လန်ရေးတီဂီတာကိုဒေါက်တာလှဘူးကိုမင်းအောင်ခိုင်မက်ဆယ်လီနဲ့မနုနုလိုင်တို့ကစုပေါင်းပြီးတီးဆိုထားတာနားဆင်ရမှာဖြစ်ပါတယ်ရှင်။
နိုင်ငံတကာမှထိတ်ဆုံးရောက်သွားပြီစစ်မိတ်ဆာမြန်မာပြည
်လူတွေကိုတတ်သိကျော်ရီကိုမြှို့လီဘုံကျေတာစာရင်းဒီစာတင်ကြောင်းလပါပြီစိုက်စီရီရှာလီလောင်သာစီမရှိလီစီရီတို့မြန်ပြီရာဘုံတိချီလီ
စစ်မိတ်ဆာတို့ရဲ့အာနာစုကဆိုးမရှိအောင်တည်လွမြောက်စေဖို့တော်လန်ရေးကြီးဆင်နွှဲနေပါပြီချိုးရေးရာနာမလဲကြတော့တနေ့နေ့ပြခါနှိမ့်ဆက်ပြရင်ကြောက်စီရမည်ကြောက်စီရမည်တရားယုံဆိုတာပြုပရိမရှိပါထင်ရလို့ပြီးတွေ့ရဖမ်းပြီးပြခါတည်းအဟုတ်နာလာပြီးချုပ်မှကြပြီ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်လုံးကဘေကန်တူကိုအစာပိတ်တင်းကိုစနေတလားငါယုံလာပြီ။ပုံထောင်နေကုန်ကုန်ကမေးလားတပိတ်နာအထောင်စနာတာခလုံးနီ။အပခနာအင်ဒီယာရာနယူးဒယ်လီယာအစိုးရအထိုင်းထိုးလင်ထောင်းတို့က ID အမှုလာဒယ်လီယာကုံဖောရင်ခေမူအတာအုံနာခိုရမ်လာကပ်ထခမ်စာယုတလားအင်ဒီယာဖော်မြန်မာလိုအထောင်လား။အင်ဒီယာနဲ့ပါကစ္စတန်Rambuena Omphaya India government lo foreign khak the epstick hang the India ak om Rohingya ne Bangladesh khak ama umna ramla kup thak sna kho om dila tingsa ta donga India New Delhi ak om kha se umna a UNHCR lo ape refugee card khip khun ha India government ka ID khu parata angumu la yin chet par ham la India for Myanmar lo main kul nu kwa ne na sa la Nina Matu Chin Ministry Fellowship MCMF Lo Asun Peace Maker Committee ka mon na khang ne CTF Matu Bi Brigade 1 ne Brigade 2 Ngultuna akhu ti khatne khat lungpok tha parham la aku vayu tila ol thang yak lo te he ngultuna Matu Chin Ministry Fellowship MCMF Matu Revolution Organization MRO CTF Matu Bi ne CTF Matupi Brigade 2 Ngain Chan Ye Committee ka Aham Sa Khak Thumuti Achat Bread Kako Va Yutla Tung Sa Tika Achat Bread Donga Khane Khat Lungpok Thao The Pram Sikam Si Kharkap Ka Bom Dalan Khak Ne Nan CRM Khak Thumula Atu Pilnam Boy Khupui Khuya Ngai Mong La Si Sakham NGO INGO Ne ITP Khak Ngai Mong Sa La Si Sakham Ako Va Yu Tebung Mula ငလင်းဝန်ချာအနှုတ်ပိကလာကုံထောင်းနီကုံကုလကုံငါကျွနိရှာနေနာမိုင်းရှင်လီရေးဘိဆိုင်ဟမ်နေပင်နမ်ခေဝန်ချာခွေအုံနထိုင်ဟမ်ယောမ်ပေါဟမ်နေခတ်နေခါခုပနနေဘီဆိုင်ဟမ်ကိုဝါယုတလာမင်လောအုံဖေ့စ်မေကာကော်မတီဟတာကုံထောင်းနီကုံကုလကုံလီဇူလိုင်းနီလေကွာနေနာမီဇိုခိုကဖာမတူပတ်စတောလ်ခကလို CTF မတူပိခတ်နေခါခုပနဒန်ဟာမင်တင်းတီအဆိုင်လောအုံသုမနာမီဇိုရာမှာခိုမှုလန်တီကုမ္ထောင်းနီကုံကုလကုံငါမေနီကုလနီကွာနင်းခွိန်ခနက်ပထာလေမီနီဆောမ်ထူမာလောင်ကလိုက်ခုပီကပိလနမ်အင်ပငါနေဟိုတယ်ပခတ်မင်းတလာအောထန်ရက်လုံးလောင်ကလိုက်ဘဇာလ်ဝဲငနေချန်မာရီဝဲငါလိုက်အနာငိုင်လာမင်းတလာမင်းလုံးဟိုတယ်အမင်းတို့ငါအကတန်းပိလနမ်ပရိုဟေခေါ်အထောနုထိုင်တီဟ hotel hata kolram lo nga klo thang khak yet ngai apana hotel tala ming la om te do nga athon thai thang paru khe kho ol pin nam khak soi ni tala mizoram ol thang dong lo nga ateng sa mizoram khuya kumthani kumkul kum nga me ni som thum nen lam klo ng tong di jun ni thum hil kho yet ngai tan thai ti pin nam kha khar khing la omu thaya mizoram government lo ol he la om Malaysia Ram Slan ko khbala Malay government department kh bungyong uthe ti me nikun kwa ne ne disom tum ne na operasi asayu ti id ka khu po foreign kh thang thong kha zali thai atu gutla ming long kolram ka pel nam kh bi ayet ngai asai na slan ko khbal slayan khpuya thang ayet ngai atu guti kolram ka thang thong kha zani le kulen ni atu gutla ming la om te bung mu la india ka thang pakwa Bangladesh ka ya somli panni Indonesia ka pali ne Nepal kho atu dunga thu tila mingla om atu thang bai heta Malaysia immigration law ne dan tat la om ni tila ol thang yak lo apangana a Chilean Defense Force Brigade 2 ka aming da Chilean Defense Force matupi tila aming ka katho sang tila Kumthawni kumkulkunga me ni som thum pakhan ne na ol thang ala. Chinlan Defense Force matupi ka kumli tling nane CTF matupi Brigade 2 ka awai ne na conference ta kumthawni kumkulkunga me nikulni riyad nikulni kwa ne na sayuti Chinlan Defense Force matupi tila ming tho lingham kako vayu tila ting sa. CTF matupi ka kumli kuya pilnam kharka pleli lo hinglung ape guti somli thai lo bangha adangu tila ol thang long long a ting sa. Revolution Kumli Khuya CTF Matupi Kabom Pilnam Khakne Organization by Soa Kan Umuti Revolution by Hil Tha Pekti Bomu Ham Kho Ol Thang Dong Longa Tingsa Aparukna Mizoram Longthai District A Khomu Atlanti Tui Landonga Palawa Khalkhel Khak Omna Im Yathum Thai Tui Lo Akhunti Tui Kamul Im Sana Khomu Om Tila Mingla Om thani kumkul kumnga me ni som thom pakhan ne na tui alando nga tui din ne ka ki bangcha ka tui wa te nga kom palawa khal khe kha ka im sanata tui lo akhun bung mu la im engen kho tui multi palawa khal khe kha khaina atang utla ming la om tui alando nga tui ding bangcha ka im dong som nga paruk ne ka ki bangcha ka im dong samret ahomla imdong ya somthum paruk thai po sitala mingla om tadonga khalkhel kha kha moka sak ok ne im kep sak hamla tangka bomna mup angau tila palawa itps and humanitarian supporting law ating sa abanna malaysia ram kuala lumpur bukit jali stadium ma kumthawne kumkulkum nga me nikul ni re ne na asian all star club ne Manchester United Club Bolong Lu Lang Hoi Ti Asian All Star Lo Wan Si Ne Ta Na Adang. Tika Bolong Po Ya, Myanmar Le Yue Sin Player Mong Mong Luen Ka Goal Ne Ta Na Adang Lo Om. Mong Mong Luen Ta Second Half Minute Som Nga Pali Ya, Aguero Yung La Lu Ti Minute Som Sri Pakhara Asian All Star Ham La Goal Card Asun La Om. Asian All Star Club Ba, Malaysia Player Panga, Thailand player Pali, Cambodia player Pani, Singapore, Philippines, Lao, Myanmar ne Timor Leste ka player Pakhar Khip Thum Wan Tila Ming Laom. Radio Dong Lo Ha Natun Kangai Khak Ta Kol Khu Ka Ati Yak tum toni khat min jang khnek pare le minute som thoma 16 meter 17.79 mika hat dong lo ga ko na to na thai sang tem tu bi tham ol thang khna tum bei so wa zal la omai na ka khu sa bei de mo se
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6MHz တို့မှာတိုက်ရိုက်ဖမ်းလို့မရစေနိုင်ပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလည်းပါရရှင်။မြေသားညီမျိုးတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်